ကျွန်တော်ပထမဆုံးသိချင်တာကတော့တိုက်အိုက်ဖုန်တို့ရဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးဆိုတာဟာအခုမြန်မာနိုင်ငံမှာကြားခဲ့ဖူးတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေထဲမှာနောက်ဆုံးပေါ်ထွက်လာတဲ့နောက်ဆုံးကြားလာရတဲ့နာမည်တစ်ခုဆိုရင်ပါမယ်မဟုတ်ဘူးထင်ပါတယ်ဘယ်လိုပေါ်ပေါက်လာလဲဆိုတော့အကျဉ်းလေးရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တောင်ပလောင်မြို့သားတော်လှန်ရေးသမိုင်းစတာ1963 January 12ရက်နေ့မှာကျွန်တော်တို့ပလောင်မြို့သားတပ်ဖွဲ့ကနေကျွန်တော်စတယ်အဲ1997ခုနှစ်မှာဒီ PSLA PSLO ကနေတော့ဒီနာဖာနဝဒနဲ့ပြခရဲစေလောက်သွားတယ်အဲ2005ခုနှစ်မှာဒီလက်နက်အဖွဲ့ခန္ဓာလုတ်လိုက်ရတယ်ကျွန်တော်အခုဦးဆောင်နေတဲ့တောင်မြို့သားလူမျိုးရေးတပ်မတော်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကကျွန်တော်တို့1992ကနေကျွန်တော်မန္တလေးမှာစတင်ပြီးတော့တည်ထောင်တာတဲ့အဖွဲ့ဖြစ်ပါတယ်
။ဟုတ်ကဲ့တောင်နဲ့ပလောင်ဘာကွဲပြားလဲခင်ဗျာဘယ်လိုခြားနားလဲ
။ပလောင်ကတော့ဒီအများခေါ်တဲ့စကားလုံးပါသူတို့ကဒီဗမာတွေခေါ်တဲ့ပလောင်လို့ခေါ်တယ်ကျွန်တော်တို့ကိုကိုခေါ်တာတော့တောင်ပေါ့လေပလောင်ပြည်နယ်လူမျိုးရေးတပ်ဦးဦးဆောင်တဲ့ဒီကျွန်တော်တပ်မတော်ကပလောင်ဆိုတာမဟုတ်ပဲねကျွန်တော်တအန်းဆိုတာပြန်ပြီးတော့တုံးတယ်တအန်းမျိုးတာလူမျိုးတမတော်ဖြစ်သွားတယ်ခင်ဗျာ
တစ်ချိန်တုန်းကတိုက်ဖုန်းကိုမိုင်းအိုက်ဖုန်းလို့လူတွေကစီးကြပါတယ်အဲ့ဒီအချိန်တုန်းကမိုင်းအိုက်ဖုန်းတို့ဟာဝါနဲ့အတော်လေးနှိစက်တဲ့အင်အားစုဖြစ်တယ်ဘာသာစကားအဖြစ်ယဉ်ကျေးမှုအဖြစ်လည်းအတော်လေးနှိစက်တယ်လို့ပြောမှုတွေထင်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒီဝါနဲ့နှိစက်တာအထူးသဖြင့်ကျွန်တော်တို့ပိုနှိစက်တာတော့ဒီခုလက်ရှိဝါအမျိုးသားဖက်ချုပ်ဝါအမျိုးသားတမတော် WNO WNA ပေါ့လေကျွန်တော်ပို့ပြီးတော့နှိစက်တယ်အဲကျွန်တော်တို့လည်းဒီဝါပလောင်မွန်ကရာမွန်ခမာမြို့နယ်စုဖြစ်တယ်ဆိုတော့ဒီဘာသာရေးရရောဟိုဒီစကားရရောတော်တော်နှိစက်တယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်နာမည်ကတော့ဒီချိန်တုန်းကမိုင်းအိုက်ဖုန်းခေါ်တယ်ဆိုတာတော့ကျွန်တော်တို့ပလောင်စဉ်အမျိုးသားစဉ်တော့ရှေ့ကမိုင်းပေါ့လေအမျိုးသမီးစဉ်လွေပေါ့ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီတပ်ဖက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်ပတ်သက်လာရင်တော့ကျွန်တော်တို့အရာရှိဖြစ်လာပြီဆိုရင်တော့ဒီမိုင်းကစားကိုကျွန်တော်တို့တားကိုစားပြန်ပြီးတော့အသုံးပြုတာဖြစ်တယ်ခင်ဗျာအဲဒါကြောင့်ကျွန်တော်အခုတားဘုံကိုပြန်ပြီးတော့သူများပြန်ခေါ်တာဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့အခုမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့အပြစ်ခရစေညဉ့်ညံရေးအတွက်ကြိုးပမ်းမှုတွေကိုကြည့်မယ်ဆိုရင်အစင်လာကြီးမားခဲ့တဲ့တော်လှန်ရေးအင်အားစုတချို့နဲ့အတော်လေးအဆင်ပြေမဲ့သဘောနှိစက်မဲ့သဘောကြားနေရပါတယ်ဒါပေမဲ့လို့ကျွန်တော်သွားသွားသုံးခဲ့သလိုနောက်ဆုံးပေါ်ပေါက်လာတယ်လို့ဆိုရမယ်တိုက်ဖုံတို့ရဲ့တော်လှန်ရေးအင်အားစုနဲ့ဘာကြောင့်မနှီးကျထိုင်တာလဲခင်ဗျာ
ကျွန်တော်တို့ကဒီဆိုတော့ကျွန်တော်ပြောသလိုပါပဲကျွန်တော်ဒီပလောင်ပြည်နယ်လူမျိုးရေးတပ်ဦးရဲ့ကျွန်တော်တပ်ဦးကတော့1992မန္တလေးကရဲကကျွန်တော်ဖွဲ့စည်းထားတာဖြစ်တယ်ကျွန်တော်တို့ကပြည်သူလူထုထောက်ခံမှုနဲ့ကျွန်တော်တို့ရဲ့ဒီတော်လှန်ရေးတမိုင်းကြောင်းကလည်းဟိုအစ်ပေါင်90လောက်ရှိပြီဆိုတော့ဆိုလိုတာကတော့ဒီမဟာမိတ်တွေပုံပုံမြင့်အပေါ်မှာခြေခံပြီးတော့ကျွန်တော်တို့ရတာဒီတောင်လူတို့တော့လည်းကျွန်တော်တို့အပေါ်မှာအဓိကပုံပို့ထားတဲ့ကြောထောနောက်ခံဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်အဲဒါကြောင့်ကျွန်တော်တပ်ဦးကကျွန်တော်တပ်မတော်ကဒီနေ့အထိဒီလိုမျိုးဆက်လက်ပြီးတော့ရက်ပြီးတော့တိုက်ပွဲဝင်နေတာဖြစ်တယ
်ဒါပေမဲ့မြန်မာနိုင်ငံအစိုးရကသူတို့ဖွဲ့စည်းပုံဥပဒေအရပြည်နယ်ဒေသကြီးတွေမှာရှိတဲ့လူမျိုးစုတချို့ဘလောင်အပါအဝင်ကိုကိုယ်ပိုင်အုပ်ချုပ်ရေးရာအထူးတွေသားအဖြစ်ဥထုတ်ခွင့်ပေးထားတယ်ဆိုတာသိရပါတယ
်အ
ဲ့ဒါကိုကြံတဲ့လူမျိုးစုတွေတော်တော်များများလက်ခံကြပြီမဲ့တောင်းတို့ကဘာကြောင့်လက်မခံနိုင်ကြတာလဲခင်ဗျာ
ဒါတော့ဒီတော့2008ဖွဲ့စည်းပုံကနေတတ်မှတ်ထားတဲ့ကိုယ်ပိုင်ဥထုတ်ခွင့်ရဒေတာဖြစ်တယ်ခင်ဗျာနမ်စနဲ့မန်တုံးကနမ်စနဲ့မန်တုံးကတော့ကျွန်တော်အတိကပလောင်တဲ့လူတို့တွေချိန်ချတဲ့နေရာဖြစ်ပေမဲ့ဒီလူမျိုးနေရာဒီမြို့နယ်တတိလေးနဲ့မြို့ထဲမှာပဲကျွန်တော်ပလောင်ကိုယ်ပိုင်ဥထုတ်ခွင့်ရမြို့နယ်ကိုတတ်မှတ်ထားတယ်ဆိုတာတော့ကျွန်တော်ထင်တာအင်မတန်မှဟိုတရားမျှတမှုမရှိဘူးလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရှမ်းပြည်မြောက်ပိုင်းအရှိပိုင်းမှာတော့ကျွန်တော်တို့ပလောင်လူတို့ကပြန့်နှံ့ပြီးတော့နေထိုင်ထားတဲ့မြို့တွေလည်းအများကြီးရှိသေးတယ်။ဆိုလိုတာတော့ဒီမြို့တွေကိုကျွန်တော်တို့ပလောင်ကိုပိုင်းအချုပ်ခွင့်ရမြို့ကိုကျွန်တော်တတ်မှတ်ဖို့တောင်းဆိုတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီလိုမျိုးပဲဒီလွယ်လွယ်လေးနဲ့ဒီဟိုကိုပိုင်းအချုပ်ခွင့်ရမြို့နဲ့မြို့လောက်ပဲတတ်မှတ်ပြီးတော့ကျန်းတဲ့နေရာတွေကျတော့အထူးသဖြင့်ပလောင်တွေအများကြီးနေထိုင်တဲ့မြို့တွေကျတော့ဘာမှဟိုတမ္မမှုမရှိပဲနဲ့ဘာမှပတ်သက်မှုမရှိတဲ့ပုံစံတတ်မှတ်ထားရဆိုတော့ကျွန်တော်တို့ကအဲ့ဒါကိုတော့တရားမျှတမှုမရှိဘူးလို့ကျွန်တော်ဒီလိုပဲမြင်တယ်။ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့ပုံမိုးပဲအုတ်ကိုပိုင်းအုတ်ချုပ်ခွင့်ရအောင်တနည်းအားဖြင့်ပြောရရင်ကိုကံကြမ္မာကိုဖန်တီးနိုင်တဲ့ပုံစံနဲ့ကျွန်တော်ဆက်လက်ပြီးတော့ဟိုတက်ပေါ်ရင်တောင်းဆိုမယ်လို့ကျွန်တော်ဒီလိုမျိုးပဲဟိုတတ်မှတ်ထားတာဖြစ်
ဘယ်လိုဖြစ်နိုင်မလဲအဲ့ဒီတော့ရှမ်းတိုင်းရင်းသားတွေနဲ့ရောနှောနေထိုင်နေတဲ့နေရာတွေက ဘလောင်တိုင်းသားတွေကိုကိုပိုင်အုပ်ချုပ်ခွင့်ရအောင်ဘယ်လိုဖန်တီးနိုင်မလဲ။နေမြေအဖင်းကသူတို့ကဟိုဘက်မှာနေတာကိုဆိုတော့ဘာလို့တောင်းဆိုလိုတာလဲ။အဓိကသူတို့နေတဲ့နေရာကိုလည်းပဲဘလောင်အုပ်ချုပ်ရဒေသမှာထည့်ပေးပါလို့မတောင်းဆိုဘူးလို့တာရဖုန်းကပြောပါတယ်။အဲ့တော့ဒါပေမဲ့သူတို့ကိုပိုင်အုပ်ချုပ်ရလဲလူချင်းလဲဆိုတော့ဘယ်လိုဆောင်ရွက်ရင်ဖြစ်နိုင်မလဲလို့ထင်ပါလဲ။နီလန်ကဘယ်လိုနီလန်နဲ့လုပ်ရမလဲ။ဒါကိုအကောင့်တွေဖော်ရမလားခင်ဗျာ။
ဒါတော့ဒီနီလန်ကတော့အမျိုးမျိုးရှိပါတယ်တွေးဆုံဆွေးနွေးပြီးတော့ဟိုအပြန်လာနားလည်မှုနဲ့အပြန်လဲဟိုညှိနှိုင်းမှုနဲ့ကျွန်တော်တို့ညှိနှိုင်းလို့ရတဲ့အပိုင်းတွေလည်းအများကြီးရှိတယ်တစ်ဖက်မှာလည်းဒီလိုမျိုးနေရာဒီလိုမျိုးဒီအခြေမျိုးမှာတော့ဟိုဒီလိုတာညှိနှိုင်းဖို့အတွက်ကကျွန်တော်တို့အခြေအနေရှားတဲ့မှာဟိုညှိနှိုင်းဖို့အခြေလဲဒီမတားမှအာနေတဲ့ဒီမတားမှလက်ခက်ခဲတဲ့အကြားတွေမှာဖြစ်နေတော့ဒါကိုကျွန်တော်တို့ပြောဖို့ဟို sorry တယ်ကျွန်တော်ပြောလို့ရတယ်ဒါပေမဲ့ခုနကျွန်တော်ဆုံးမပြောချင်တာကလေကိုပိုင်အချုပ်ခွင့်မြို့နယ်တစ်ခုပေးထားပေမဲ့လည်းကျွန်တော်တို့ရှင်းတ်လေးရောက်အောင်အနေထားမျိုးမရှိသေးဘူးလို့ကျွန်တော်ပလောင်အများကြီးကတို့လိုခံယူတယ်ဒီလိုပဲကျွန်တော်တို့ခံယူကြည့်တယ
်ဟုတ်ကဲ
့ဒါကြောင့်ကျွန်တော်တို့ကဒီလိုမျိုးပို့ပြီးတော့ကိုပိုင်အချုပ်ခွင့်ရဒေတာကိုပိုင်အချုပ်ခွင့်ရမြို့နယ်ကိုကျွန်တော်တိုးချက်နိုင်မယ်ဆိုတော့ကျွန်တော်အားလုံးကစမ်းသပ်တဘောထားရှိပါတယ်ခင်ဗျာ
ဟုတ်ကဲ
့ဒါလည်းကျွန်တော်ဆက်လက်ညှိနှိုင်းရမှာပါ
ဟုတ်ကဲ့
အဲ့နဲ့ရောအဆွေရနဲ့ရောပေါ့လေ
ဟုတ်ကဲ့အဲ့တော့အခုညှိနှိုင်းနိုင်တဲ့အလားအလာမရှိဘူးလားအခုလူမျိုးစုတော်တော်များများဟာညှိနှိုင်းဆောင်ရွက်နေရပါတယ
်မရှိသေးဘူးခင်ဗျာကျွန်တော်တို့ကပုံဝင်လင်ပြောမယ်ဆိုတော့2023ဇန်နဝါရီလကျွန်တော်တရားဝင်ဒီပြည်နယ်အဆင့်တွဲဆောင်ဆွေးနွေးပွဲမှာကျွန်တော်တရားဝင်တင်ပြတာတွေရှိတယ်ဒါတွေကဦးအောင်မင်းပြောတာကတော့ဒီUPWC ကဟိုလိုရာထက်အများကြီးတောင်းတယ်ဆိုတဲ့ဟာကိုသူတို့ပြောတာဖြစ်တယ်အမှန်မှာတော့ဒါကိုကျွန်တော်တို့တောင်းတာမဟုတ်ဘူးဒီလိုမျိုးရှစ်မျိုးနဲ့ကိုမျိုးနဲ့မှရှိနေတဲ့ပလောင်တွေကိုပြန့်နှံ့နေတဲ့ပလောင်တွေကိုကျွန်တော်စီယုံရေးစီယုံခွင့်ရအောင်ကျွန်တော်တောင်းဆိုတာဖြစ်တယ်အဲလိုမျိုးစီယုံခွင့်ရရင်လည်းလူတို့ရဲ့စန္ဒတဘောထားကိုလည်းကျွန်တော်ကောက်ယူချင်တာဖြစ်တယ်လို့ကျွန်တော်ပြင်ပြတာဖြစ်တယ်ဒါပေမဲ့အဲလိုမျိုးတစ်ဖက်မှာလည်းကျွန်တော်ရဲ့ဒီမိနောင်ရှမ်းတဲ့ပုံမှာကျွန်တော်အပေါ်မှာနားလည်မှုလွှဲအောင်ဆိုပြီးဟိုပလောင်တွေကရှစ်မျိုးနဲ့ကိုမျိုးနဲ့တောင်းပြီးတော့ကျွန်တော်အဆွေရပဲပေးနိုင်မလဲဆိုတာလွယ်လွယ်နဲ့အဲ့လိုပြောတယ်ဆိုတာကျွန်တော်တင်တာတော့လုံးဝဖြစ်တင်မလို့ကျွန်တော်တို့ပဲပုံတန်ထားတယ
်ဆိုတော့အခုတိုင်းရင်းသားတွေရဲ့အဖွဲ့အစည်းကြီးတွေပေါ့လေ UNFC တို့လို့တိုင်းရင်းသားတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့တွေထဲမှာတအောင်ဤလွတ်မြောက်ရေးတပ်ဦးကလည်းအဖွဲ့ဝင်တစ်ခုဖြစ်ပါတယ်မဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီဟာနဲ့တဆင်ဆက်ပြီးတော့ညှိနှိုင်းလို့ကမဖြစ်နိုင်ဘူးလားဒီကိစ္စကိုအသေးစိတ်ဆွေးနွေးမယ်ဆိုတာ
ကျွန်တော်အချင်းချင်းညှိနှိုင်းလို့ရတယ်လို့ကျွန်တော်မြင်တယ်အဓိကတော့ဒီဆွေးရနယ်ပြေးလိုက်ဖို့လိုတယ်နောက်ဆက်တွဲတွေကကျွန်တော်အချင်းချင်းကျွန်တော်ညှိနှိုင်းပြီးတော့ဟိုပုံမိုးလွယ်ကူမယ်လို့တော့ကျွန်တော်ဒီလိုပဲမြင်နေခင်ဗျာ
ဟုတ်ကဲ့ဒါပေမဲ့အခုကြားနေရတာကညီညာရေးအတွက်အလားအလာဘယ်လိုကောင်းတယ်လို့ပြောတာလက်နက်ကင်ပြစ်ပခါတွေဖြစ်တယ်အပြန်လှန်တိုက်ခိုက်မှုတွေဖြစ်တယ်ဆိုတဲ့သတင်းကဒီတအောင်ပြည်သူ့လွတ်မြောက်ရေးအဖွဲ့နဲ့အများဆုံးဖြစ်နေရကျွန်တော်တို့ကြားနေရပါတယ်သတင်းတွေထဲမှာလည်းပဲဆိုအဲ့ဒီလက်နက်ကင်ပြစ်ပခါတွေရုတ်တရက်ဖြစ်နေရတဲ့အကြောင်းတွေကဘာလဲနယ်မြေသူ့နယ်မြေကိုယ်နယ်မြေဖြတ်သန်းမှုလားအဲ့ဒီဟာဘယ်လိုပြစ်ပခါ
တွေကဟုတ်ကဲ့ခင်ဗျာပြောမယ်ကျွန်တော်လည်းတော်ဟိုရှေးမဲ့တဘောလောက်ရှိတယ်ဒါပေမဲ့ကျွန်တော်တိုးရှင်းလို့ရင်ပြောလိုက်နေစင်တော့2005မှာဒီ PSLA ရလည်းနဲ့အတဲ့နောက်ပိုင်းမှာဦးတိန်စိန်ကအခုလက်ရှိသမရကဟိုလည်းနဲ့အပွဲအခမ်းအနားမှာမိကွန်ပြောထားတာတွေအများကြီးရှိပါတယ်အများကြီးလက်ကတိတွေအများကြီးသေးသွားတယ်ပလောင်ဒေတာဖွင့်ပြေးတွေဒါတွေလုတ်ပေးမယ်ကြီးငိမ့်မှုဖြစ်အောင်လုတ်ပေးမယ်မွေးစွာပပြောင်းဒါတွေလုတ်ပေးမယ်စသဖြင့်ပေါ့လေအများကြီးကတိတွေပြေးသွားတယ်ဒါပေမဲ့ဒီလည်းနဲ့အတဲ့နောက်ပိုင်းမှာ2005ကနေဒီ2010ကြားတဲ့ကနေကျွန်တော်တို့ပလောင်တွေကတော်တော်လေးဒုက္ခတွေရောက်သွားတယ်သူတွေကဒီမွေးစွာတားကောင်းတွေဖြစ်သွားတယ်မွေးစွာရောင်းဝယ်ဖောက်ကားမှုတွေတော်တော်လေးများသွားတယ်တော်တော်လေးများပြားသွားတယ်ပလောင်ဒေတာမှာနောက်တစ်ခုကလည်းဒီမြန်မာတပ်မတော်တွေကလည်းဒီပလောင်လူထုတွေပလောင်လူငယ်တွေကိုစုစည်းပြီးတော့ပြည်သူစစ်တုံးမြန်မာတပ်မတော်တွေအတင်းတမလုတ်ခိုင်းတာတွေရှိတယ်။ဟိုလူမှုရေးစီးပွားရေးပေါ့လေအဲမှာချုံချုံကြပြီးတော့ပညာရေးတမ်းမရေးလည်းဘာမှရစရာမရှိဘူး။ဟိုပူဆိုးတာရောမွေးစေဝါပိုးပြီးတော့များပြားလာတယ်။အဲဒါကြောင့်ကျွန်တော်တို့2009မှာဒီပလောင်ဒေတာမှာပြန်လဲလက်နဲ့ကန်ဆုတ်ရှာမှုနဲ့ပြန်လဲဝင်ရောက်လာတဲ့အချိန်မှာကျွန်တော်ပလောင်လူထုကကြိုးစိုးပြီးတော့ကျွန်တော်တို့ကိုထောက်ခံတယ်ဒီအပြည့်ကမွေးစည်းဝါတိုက်ဖြတ်ပေးဖို့အဓိကလူတို့ကတောင်းဆိုတဲ့ပုံမှာလည်းဟိုအလေးထားပြီးတော့ဒီမွေးစည်းဝါကိုအဓိကထားကျွန်တော်တိုက်ဖြတ်နေတယ်။ဒီလိုနေရာမှာတော့ဒီတိုက်ပွဲဖြစ်တယ်ဆိုတာကတော့လေကျွန်တော်တို့လူတို့စီရင်ရလို့ရင်းနဲ့ဒီမွေးစည်းဝါပညာဟောပြောရေးကိုကျွန်တော်လုပ်ရင်းနဲ့တိုက်ပွဲတွေဖြစ်တဲ့နေရာတွေလည်းတော်တော်များတယ်။မွေးစည်းဝါနဲ့ပတ်သက်တဲ့ဟာတွေကဟိုမြန်မာတပ်မတော်နဲ့ဒီပြည်သူစစ်တွေကသူတို့ရဲ့ကျူးစီးပွားကိုထိခိုက်တယ်လို့ပဲမြင်တော့ကျွန်တော်အများအားလိုက်နှောက်ရက်နေတော့အဲ့ပွဲလေအဒီမာလေးဖြစ်တာတွေအများကြီးရှိတယ်။
ဟုတ်ကဲ့အဲ့ဒီမူရင်းစေဝါနဲ့ပတ်သက်လို့ကတော့ဘသူကလုတ်တယ်ဆိုတော့အပြန်လန်ဆွဆွဲမှုတွေအများကြီးရှိပါတယ်တိုက်ဖုန်းအစူရဘက်ကလည်းပဲအဲ့ဒီလက်နက်ကိုင်အင်အားစုတွေကဒီဟာနဲ့ရမငွေရှာတယ်ဘာညာဆူပြီးတော့ပြောကြပါတယ်ဒီကိစ္စကိုဘယ်လိုပြန်ပြောချင်ပါလဲ
ဟုတ်ကဲ့ဒ
ဒါတော့သူတို့အဆွဆွဲရလို့ကျွန်တော်ပြောလို့ရတယ်ကျွန်တော်တို့ဒီမှာအထောက်ထားတွေရှိတယ်မြန်မာတမတော်လက်အောက်ခံပြည်သူစစ်တွေကမွေးစည်းဝါဘယ်လိုပါဝင်ပတ်သက်မှုရှိလဲဆိုတာကျွန်တော်အထောက်ထားတွေရှိတယ်ကျွန်တော်ကျွန်တော်ဘက်ကလုံးဝယုံကြည်တယ်ကျွန်တော်လုံးဝမွေးစည်းဝါတက်ဖို့မရှိဘူးကျွန်တော်တို့တတ်ထဲမှာလည်းအဲ့လိုမျိုးပါဝင်ပတ်သက်မှုရှိလဲကျွန်တော်ကြီးလေးတဲ့အဖြစ်တယ်ကျွန်တော ူပြန်လှန်လက်ညှိုးထိုးပြီးတော့အပြန်လှန်တိုက်ခိုက်လက်ဖြတ်နေကြတာနဲ့စာရင်ညှိနှိုင်းဆွေးနွေးပြီးတော့ပြည်ပောင်တွင်ကဆောင်ရွက်တာပုံမကောင်းဘူးလားဥပမာပြန်လုပ်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းလည်းဒီကတဆင့်ပါလာမှာပဲပေါ့ကုလသမဂ္ဂ UNODC တို့ဘာလို့မကောင်းနိုင်ဘူးလားခင်ဗျာဒီအချိန်မှာ
မှန်ပါတယ်ကျွန်တော်ကလည်းအဲဒါကြောင့်တရားဝင်သူဆုံဆွေးနွေးကိုကျွန်တော်လုပ်ခဲ့တယ်2013ဇူလိုင်လမှာကျွန်တော်ပြည်내အဆင့်ကျွန်တော်လုပ်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ကပြည်내အဆင့်ကနေပြည်တော်စုအဆင့်တွေ့နိုင်ဖို့အတွက်ကဒီပြခရစေလုပ်နိုင်ဖို့အတွက်ဒီလောက်ထိကျွန်တော်မျှော်မှန်းထားတာရှိတယ်။ဒါပေမဲ့နောက်ပိုင်းကမြန်မာတပ်မတော်တွေအများကြီးတက်လာတယ်။တစ်ဖက်မှာဝန်မင်းတွေကကျွန်တော်တွေ့ဆုံဆွေးနွေးလုပ်ပြီးတော့တစ်ဖက်မှာမြန်မာတပ်မတော်တွေကအများကြီးအလုံးရင်နဲ့တက်လာပြီးတော့ကျွန်တော်ထိုးစစ်တွေဆင်တယ်။ကျွန်တော်တို့လုံးဝနားလို့မရတဲ့အဆင့်ထိုးစစ်တွေဆင်တယ်။တစ်ဖက်ကတစ်မျိုးတောက်ကတစ်မျိုးလုပ်နေတော့ကျွန်တော်တို့ကအဲ့ဒါတွေအများကြီးတန်တရာရှိလာတယ်။နောက်တစ်ခုကတစ်ဖက်မှာသူတို့ပြောတာကတော့နောက်တစ်ချိန်တွေ့ရင်လည်းလက်မှတ်ထိုးရမယ်အပြစ်ခရရဲ့လက်မှတ်ထိုးရမယ်လို့ပြောတယ်ကျွန်တော်တို့ကအဲ့လိုမျိုးအပြစ်ခရရဲ့လက်မှတ်ထိုးရမယ်မထိုးရဘူးဆိုတာကြိုတင်ပြီးတော့ condition လေးကြိုတင်ပြီးတော့တတ်မှတ်ထားတော့မဖြစ်တင်ဘူးလို့ကျွန်တော်တို့မြင်တယ်ကျွန်တော်လည်းပြန်ပြောတယ်တကယ်လို့ဟိုနောက်တစ်ချိန်တွေ့ပြီးတော့အပြစ်ခရရဲ့လက်မှတ်ထိုးမယ်ကျွန်တော်ရပါလေကျွန်တော်ထိုးနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကလည်း condition တစ်ခုကျွန်တော်ပေးထားတာကျွန်တော်ပြန်ပြီးတော့ဟိုထောက်ဆိုတာချင်တာရှိတယ်ဘာလဲဆိုတော့သူတို့ကပြန်မေးတယ်ဒီကျွန်တော်တို့ပလောင်ဒေတာမှာရှိတဲ့မြန်မာတပ်မတော်တွေကိုပြန်ပြီးတော့ဟိုဆုတ်ခွာပေးဖို့ဆုတ်ပေးဖို့ကျွန်တော်တို့အဲ့လိုတောင်းဆိုတယ်ဆင်တော့တကယ်လို့အဲ့လိုမျိုးလိုက်လျောပေးမယ်ဆိုရင်ကျွန်တော်လက်မထိုးဖို့တော့အခက်အခဲမရှိဘူးလို့ကျွန်တော်ပြန်ပြောတယ်အဲအကြောင်းတရားဒီသူဆုံဆွနေရတော့ဟိုကျွန်တော်တို့မဖြစ်ပင်တဲ့အခုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်ဆိုတာကျွန်တော်တို့ကသူတို့ပြန်ပြောတယ်တစ်သက်တည်းကျွန်တော်တို့ထပ်ပြီးတော့ကြောကန်တာကျွန်တော်ကြည့်ပေးနေတာတော့ကျွန်တော်တို့လည်းတိန့်ဆိုင်ကအခုဒီလစက်တင်ဘာလ6ရက်နေ့ကျွန်တော်စာပို့ထားတယ်တရားဝင်စာပို့ထားတယ်ဒီကုစစ်ပွဲတွေဖြစ်နေရတော့ရှော့နိုင်ဖို့အတွက်စစ်စင်တွေရှော့နိုင်ဖို့အတွက်ကကျွန်တော်တို့တရားဝင်စာတွေပို့ထားတာရှိရတယ်ဒီစာကိုလည်းကျွန်တော်မဟာမိတ်တွေတပ်ပေါင်းစုကိုလည်းကျွန်တော်မိတ်တူတွေပေးထားတာရှိတယ်